မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးဖို့နဲ့ပုံမှန်ချီနေပြောင်းဖို့အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံအနေနဲ့အရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးတွေကယုံကြည်တဲ့အကြောင်းစင်ကာပူနိုင်ငံကြားရေးဌာနကထုတ်ပြန်လိုက်ပါတယ်။စင်ကာပူနိုင်ငံကြားရေးဝန်ကြီးဗီဗီယန်ဘလာခရစ်စနန်နဲ့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးရက်နိုမာစူဒီတို့စင်ကာပူမှာဒီနေ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုထုတ်ပြန်လိုက်တာပါ။ဒေါက်တာဆွတီဦးဆောင်နဲ့ရွေးကောက်ခံအစိုးရကိုစစ်တပ်ကအာဏာသိမ်းချုပ်ချထားတဲ့မြန်မာနိုင်ငံအခြေအနေကိုအဖွဲ့ဝင်ဆယ်နိုင်ငံပါအာဆီယံအနေနဲ့ဖြည့်ဆည်းရေးနောက်တစ်ဆင့်ဘာတွေလုပ်နိုင်ချေရှိမယ်ဆိုတာကိုဝန်ကြီးတို့ဆွေးနွေးခဲ့ကြတာပါမြန်မာအရေးနဲ့ပတ်သက်ပြီးအပြည့်အစုံဆောင်တဲ့အမြင်တွေကိုဖလှယ်ဖို့နဲ့ရှေ့ဆက်လှုပ်ဆောင်ရေးနည်းလမ်းရှာဖို့အာဆီယံဝန်ကြီးအဆင့်အလို့သဘောအစည်းအဝေးတစ်ခုကျင်းပရေးအဆိုပြုထားတဲ့အပေါ်အခိုင်အမာထောက်ခံတဲ့အကြောင်းဝန်ကြီးတွေကပြောကြတယ်လို့စင်ကာပူနိုင်ငံကြီးဌာနထုတ်ပြန်ချက်မှာပါရှိပါတယ်အာဆီယံအဖွဲ့ရဲ့မိဘနိုင်ငံတွေပါဝင်အဓိကသက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ခုဘလို့ကျင်းပနိုင်မယ်ဆိုတာဝန်ကြီးနှစ်ဦးဆွေးနွေးကြတယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီဟာလက်ရှိအာဆီယံလက်ကျားဥက္ကဋ္ဌဘရူနိုင်းဆော်ဘာဟာဆန်နယ်ဘလော့ကီယာနဲ့ဗိုဒူးနီကတွေ့ဆုံပြီးမြမအရေးကိုအဖွဲ့ဝင်နိုင်ငံတွေကြားပြောဆိုဆွေးနွေးရေးထောက်ခံအားပေးဖို့တက်တွန်းခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံရဲ့ဝန်ကြီးနဲ့အခုလိုတွေ့ဆုံဆွေးနွေးတာပါခင်ဗျာ။